သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online, and on radio.
Mobile, online, and radio Burma, then ha SBS Myanmar bai ne tu shi ni da phit par ni. Tora shi mya che de mingla phya phya ne pi song daw mu ja ba sa khmyar.ဒီနေ့ဇူလိုင်လ10ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်သံလွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တော်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်စီစဉ်များမှာတော့ကိုချစ်ခင်ရသူကိုဩစတြေးလျနိုင်ငံသို့ခေါ်ယူခြင်းဆိုတဲ့ဆောင်းပါ UK တွင်ကိုဗစ်ဖြစ်ပွားမှုနှုန်းကျဆင်းခြင်းကြောင့်ကျွမ်းကျင်သူများအံ့ဩနေတယ်ဆိုတဲ့ဆောင်းပါရန်ကုန်မြို့တွင်ပရဟိတလုပ်ငန်းလုတ်ပေးနေတဲ့ကိုချောချောကိုမေးမြန်းထားကန်းနဲ့သူတို့တွေအားလုံးရုပ်ချင်းဆင်တူကြတယ်ကိုနဲ့မတူတဲ့လူမျိုးတွေပေါ်ထားတဲ့အမြင်သဘောထားဆိုတဲ့ဆောင်းပါးတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ညူဆာဝေးမှာကိုဗစ်ကူးစက်မှုမြင့်တက်နေစေတော်မီကြောင့်ဂရိပြည်သူများမီးပေးလို့ရရွှေ့ပြောင်းမြန်မာပြည်၌24နာရီအတွင်းကိုဗစ်တက်ခွဲအထူးပြုလူနာ3062ဦးနဲ့သေဆုံးသူ238ဦးရှိ ယခုချိန်အစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်ညူဆာဝေမှာကိုဗစ်ကူးစက်မှုမြင့်နေစေညူဆာဝေပြည်နယ်မှာယနေ့ကိုဗစ် -19 ကူးစက်မှုအသစ်365ဦးမှတ်တမ်းတင်ခဲ့ပြီးအဲ့ဒီထဲမှာ58မှုကလူထုကြားကူးစက်မှုဖြစ်ပါတယ်။ယမန်နေ့ည8နာရီထိသေဆုံးသူ3ဦးရှိခဲ့ပါတယ်။အဲ့ဒီထဲကတဦးဟာအသက်80အတွင်းအမျိုးသားတဦး၊အသက်80ထဲကအမျိုးသမီးတဦးနဲ့အသက်80ထဲကအမျိုးသားတဦးတို့ဖြစ်ပါတယ်။ပြည်နယ်ဝန်ကြီးချုပ် Gladys Berejiklian က Canterbury Bank Sound ဒီဆက်လက်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးမြင့်လာတဲ့အဓိကနေရာဖြစ်နေသေးတယ်လို့ဆိုပါတယ်။ Miss Berry Chicklin ကကာဝေးဆေးထိုးတာကပြန်နှံ့မှုကိုရောချဖို့အဓိကသောချက်ဖြစ်တယ်လို့ဆိုပါတယ်
။ It's always so sad when you hear about deaths, especially of elderly people who unfortunately for whatever reason weren't vaccinated.
ဘာကြောင့်ကြောင့်မဆိုအထူးသဖြင့်သက်ကြီးရွယ်သူတွေသေဆုံးတာကြားတဲ့အခါကျွန်မအမြဲတမ်းဝန်းနေမိပါတယ်။ကာဝစီမထူရသေးတာကဆက်လက်ဖြစ်ပေါ်နေတဲ့စိန်ခေါ်မှုဖြစ်တာကိုသက်သေပြနေပါတယ်။ကာဝစီနှစ်ချိန်ထိုးပြီးသူများဟာ ICU ကိုမရောက်ပါဘူး။ဘယ်အသက်ရွယ်မဆိုကာဝစီမထိုးထားလို့သေဆုံးမှုများကကံမကောင်းစွာပဲဆက်လက်ရှိနေပါတယ်။တော်မီကြောင့် Greek ပြည်သူရာပေါင်းများစွာမီးပေးလို့ရရွှေ့ပြောင်း။စံချိန်တင်အပူချိန်ကြာရောက်ပြီးနောက်တော်မီဆက်လက်လောင်ကျွမ်းနေစေဖြစ်တာကြောင့်ဂရိနိုင်ငံ EBS ဂျွန်းကဒေသခံရာပေါင်းများစွာဟာကိုပိုင်ပစ္စည်းပစ္စည်းတွေကိုသေဆောင်ပြီးနေအိမ်တွေကိုဆင့်ခွာလို့မီးပေးလို့ရစီတနင်္ဂနွေနေ့မှာရွှေ့ပြောင်းနေရပါတယ်။ဂရိနဲ့အိန္ဒိယတူကီနိုင်ငံတို့ဟာကြီးမားတဲ့တော်မီလောင်ကျွမ်းမှုကိုရင်ဆိုင်တိုက်ဖြတ်နေရတာဖြစ်ပြီးလူ၁၀ဦးသေဆုံးကြောင်းအတည်ပြုထားသလိုဆေးရုံတက်ကုသခံယူဖို့လောကနေသူဒါစင်များစွာရှိနေတယ်လို့ဆိုပါတယ်တူကီနိုင်ငံမှာလည်းပြီးခဲ့တဲ့ရက်ကမိုးရွာသွန်းတာကြောင့်တချို့တော်မီလောင်ရအရက်တွေမှာအနေငယ်သက်သာရာရပြီမဲ့ဂရိနိုင်ငံမှာတော့ပူပြင်းခြောက်တွေ့တဲ့ပြင်းထန်တဲ့ရာသီဥတုကိုဆက်လက်ရင်ဆိုင်နေရပါတယ်24နာရီအတွင်းကိုဗစ်အတည်ပြုလူနာ3612ဦးနဲ့သေဆုံးသူ238ဦးရှိCOVID-19 တာဒီယာလိုင်းဒန်ကိုနှစ်လကျော်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာအခုချိန်ထိရောချမသွားသေးပါဘူး။ကျန်းမာရေးဝန်ကြီးဌာနကယမန်နေ့ည7နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 12,192 ဦးကိုစစ်ဆေးခဲ့တာမှာ 3,612 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းပေါ်ပြထားပါတယ်ဒါအပြင်လ ွန်ခဲ့တဲ့24နာရီအတွင်းမှာသေဆုံးသူ238ဦးရှိကြောင်းနဲ့ပေါ်ပြထားပါတယ်။ဒါပေမဲ့အပြင်မှာအမှန်တကယ်ယောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်နေတာထက်အများကြီးပိုများနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့အစည်းတွေကပြောဆိုပါတယ်။Queensland ရဲ့ COVID-19 virus အခြေအနေ Queensland ပြည်နယ်မှာနောက်ထပ်အသစ်ကူးစက်မှု3ခုကိုတွေ့ခဲ့ရပြီးလူထုကြားကူးစက်ပြန့်ပွားမှုမရှိဘဲနဲ့အိမ်တွင်း quarantine လုပ်ထားတဲ့ထဲမှာတွေ့ရှိရတာဖြစ်ပါတယ်။ဒီကူးစက်မှုအားလုံးသည် Indooroopilly အစုအဖွဲ့နဲ့ဆက်ဆက်နေပါတယ်။ Queensland ပြည်နယ်တလျှောက်တွင်လူ 33,082 ဦးအိမ်တွင်း quarantine လုပ်နေကြပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာကာဝယ်ဆေး 11,000 ကျော်ထိုးပေးခဲ့ပါတယ်။အခုအသက်16နှစ်ကနေ59နှစ်တွေအတွက်မှတ်ပုံတင်တွေလုပ်နေပါတယ်။ Cairns နဲ့ Yarra တို့မှာ COVID-19 ကူးစက်မှုအသစ်မတွေ့ရှိရဘူးလို့ဆိုပါတယ်။တရုတ် Sinopharm COVID ကာဝယ်ဆေးကအစမ်းသက်ခံများတွေလုံလောက်သည့်ပဋိပစ္စည်းများထွက်လာစေခြင်းမရှိဟုဆိုတရုတ်ထုတ် Sinopharm COVID-19 ကာဝယ်ဆေးကို Hungary နိုင်ငံ Budapest မြို့၌မိမိသဘောဆန္ဒအရအစမ်းသက်ခံသည့်သက်ကြီးပုဂ္ဂိုလ်များဖြင့်စမ်းသက်ခဲ့ရာတွင်ထိုကာဝယ်ဆေးကစမ်းသက်ခံသက်ကြီးများ၏လေးပုံတစ်ပုံတွင်လုံလောက်သည့်ပဋိပစ္စည်းများကိုထွက်လာစေခြင်းမရှိသည့်ကိုတွေးရှိရကြောင်းအတိုက်ခံဦးဆောင်သည့် Budapest မြို့တော်စီပင်သားရာယုံကပြုလုပ်တဲ့လေးလာချက်တရားအရသိရှိရပါသည်
SBS. This is SBS Radio.
ဝေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1200ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1649ကျပ်ရရှိပါတယ်။ Australian Dollar ဟာ American 93 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြူကြီးများရဲ့မိုးလေဝသခန်းမှန်းချက်ကတော့ဆစ်ဒနီမြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်။မဲလ်ဘန်မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးနေသာမှာဖြစ်ပါတယ်။ဘရစ်စဘန်မြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ပတ်မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။အဲလီမြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါれ။ဟိုးဘွန်းမြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါれ။ကင်မရာမြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးနေသာမှဖြစ်ပါれ။ဒါဝင်မြို့မှာအပူချိန် 33 degree centigrade ရှိမှဖြစ်ပြီးနေသာမှဖြစ်ပါれ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ